This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
Radio NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆရာနာရှင်ဘီတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီး Radio NUG ညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့နှွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဂွားမြို့ကိုရခိုင်တပ်တော်အပိသက်သိမ်းပိုင်နိုင်ပြီလို့သတင်းထွက်တဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်ဂွားမြို့မှာကြန့်ရှိနေတဲ့လက်ကျန်တပ်ရင်းခမရ962ကိုတိုက်ခိုက်နိုင်ခဲ့ပြီးတဲ့နောက်ရခိုင်တပ်တော်အနေနဲ့ဂွားမြို့တစ်ခုလုံးကိုအပိသက်သိမ်းပိုင်နိုင်ခဲ့ပြီလို့ဒီဇင်ဘာလ28ရက်နေ့ညပိုင်းကစပြီးသတင်းတွေထွက်ပေါ်နေတာပါဂွားမြို့ကနောက်ဆုံးလက်ကျန်စစ်ကောင်စီတပ်ခမရ962တပ်ရင်းကိုမနေ့ကဒီဇင်ဘာလ28ရက်နေ့ညနေပိုင်းမှာသိမ်းပိုင်နိုင်ခဲ့တာလို့ဂွားဒေသခံစီရေးသတင်းအရင်းမြစ်တွေကိုကိုးကားပြီးဒေသတွင်းသတင်းတွေကလည်းဖော်ပြထားပါတယ်စီကောင်စီဘက်ကဂွားမြို့မကြရေးသုံးရက်ဆက်တိုက်လေကြောင်းကနေခုခံတိုက်ခိုက်ခဲ့တယ်လို့တိမ့်ပိုက်ခံရပြီးတဲ့အချိန်ဒီဇင်ဘာလ28ရက်ညပိုင်းအထိလေကြောင်းကနေဆက်လက်ပစ်ခတ်ခဲ့တာလို့ဆိုပါတယ်။ဂွားမြို့မှာနောက်ဆုံးလက်ကျန်ရှိနေတဲ့ခမရ962တပ်ရင်းကစစ်သားတွေနဲ့အေရရီတိုင်းဘက်ကလာတဲ့စစ်ကူတပ်သားတွေထွက်ပြေးနေတာရှိပြီးတော့ခမရ962တပ်ရင်းကစစ်ကောင်စီတပ်ဖွဲ့ဝင်40ကျော်ဖမ်းဆီးရမိထားတယ်လို့သိရပါတယ်။ကွာမျိုးမှာခမရ962တပ်ရင်းနဲ့ခမရ963တပ်တို့ရှိပြီးတော့ရခိုင်တပ်တော် AA ကဒီဇင်ဘာလ၄ပိုင်းကစပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ရာခမရ963ကိုထိုးစစ်ဆပြီးရပ်ပိုင်းအတွင်းသိမ်းယူနိုင်ခဲ့ပြီးတဲ့နောက်မကြမီရပ်ပိုင်းအတွင်းကွာမျိုးကိုသိမ်းပိုင်နိုင်တော့မယ်လို့ရခိုင်တပ်တော်ကဒီဇင်ဘာလ21ရက်နေ့ကပဲကြေညာခဲ့တာရှိပါတယ်အခုလိုကွာမျိုးတစ်ခုလုံးအပိသက်သိမ်းပိုင်နိုင်ခဲ့ပြီလို့သတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်နေပေမဲ့ရခိုင်တပ်တော် AA ကတော့ဒီကနေ့ဒီဇင်ဘာလ29ရက်နေ့မနက်7:00နာရီဝန်းကျင်အထိတရားဝင်ထုတ်ပြန်ကြာမျိုးတော့မရှိသေးပါဘူး။ရခိုင်တပ်တော် AA အနေနဲ့ဂွားမြို့ကိုသိမ်းပိုင်နိုင်ပြီဆိုရင်ရခိုင်ပြည်18မြို့နယ်အနက်14မြို့နယ်ကိုသိမ်းပိုင်နိုင်ခဲ့တာဖြစ်ပြီးတော့စစ်တွေကြောက်ဖြူနယ်မအောင်မြို့နယ်တို့ကသာသိမ်းပိုက်ဖို့ကြံတော့မယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးနမောင်မြို့နယ်ကရွာတွေကိုမီးရှို့ဖျက်ဆီးပြီးပြန်လာတဲ့စစ်တပ်စစ်ကြောင်းကိုမိုင်းခွဲတိုက်ခိုက်ရာအရာရှိအပါအဝင်စစ်သား15ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းနမောင်မြို့နယ်အတွင်းကရွာတွေကိုမီးရှို့ဖျက်ဆီးကပြည်သူပိုင်ပစ္စည်းတွေခိုးယူပြီးပြန်လာတဲ့စစ်တပ်စစ်ကြောင်းကိုတော်လှန်ရေးတပ်တွေပူးပေါင်းတိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကအရာရှိအပါအဝင်15ဦးသေဆုံးသွားတယ်လို့ဗေဒနုပြည်သူ့ကာကွယ်ရေးတပ်မတော်မကွေးတိုင်းအရှိချမ်းကထုတ်ပြန်ထားပါတယ်။နမောင်မြို့နယ်အတွင်းမှာရှိတဲ့ရွာတွေကလူနေအိမ်တွေကိုမီးရှို့ဖျက်ဆီးပြီးတော့ပြည်သူပိုင်ပစ္စည်းတွေခိုးယူတာလူရတာတွေပြုလုပ်ပြီးပြန်လာတဲ့အင်အား60ခန့်ရှိတဲ့စစ်ကောင်စီစစ်ကြောင်းကိုမနေ့ကဒီဇင်ဘာလ28ရက်နေ့ကတိုက်ခိုက်ခဲ့တာလို့သိရပါတယ်။အဲဒီစစ်ကြောင်းကိုတမုံကုန်းကြီးရွာတောင်ဘက်ကရထားလမ်းကူးနေရာမှာမိုင်းခွင်းနှစ်ခုနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပြီးအရာရှိအပါအဝင်စစ်ကောင်စီတပ်သား15ဦးသေဆုံးကအများအပြားဒဏ်ရာရသွားတယ်လို့ဆိုပါတယ်။ဒီစစ်စင်ရေးကိုမဟာမိတ်တပ်ပေါင်းစုတွေဖြစ်တဲ့ဝင်ပလွေ B01 တပ်ရင်းချက်တစ်နဲ့ B05 တပ်ရင်းနမောင်မြို့အခြေပြုဂျိုးကြနီ B07 တပ်ရင်းနမောင်ပါကဖာအောင်ဆန်းလန်ဂလုံတပ်ဖွဲ့ငပြေမပျောက်ကြားတပ်ဖွဲ့နဲ့902တပ်ရင်းတို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဗေဒနုပြည်သူ့ကာကွယ်ရေးတပ်မတော်အနေနဲ့မဟာမိတ်တပ်ပေါင်းစုတွေအနေနဲ့အတူဆေးအာဏာရှင်စနစ်အမြင့်ပြတ်တဲ့အထိတိုက်ပွဲဝင်သွားမှာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်ကြဖို့ဗေဒနုပြည်သူ့ကာကွယ်ရေးတပ်မတော်ကမြစ်တာရက်ခံထားပါတယ်ခင်ဗျာ။ဆလဘီရေပြည်မြို့နယ်ဇာတိကျေးရွာဖုန်ကြီးကျောင်းမှာ တက်ဆွေးနေတဲ့စစ်သားတွေကို drone နဲ့ပုံကျဲတိုက်ခိုက်ရာစစ်သား5ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းရေပြူမြို့နယ်ဇာဒီကျေးရွာကဖုန်ကြီးကျောင်းဝင်းအတွင်းမှာတက်ဆွေးထားတဲ့အကြမ်းဖက်စစ်သားတွေကို drone နဲ့ပုံကျဲတိုက်ခိုက်ခဲ့ရာစစ်သား5ဦးသေဆုံးသွားတယ်လို့ဒဝေပြည်သူ့လွတ်မြောက်ရေးတပ်မတော်ဒဝေ People Liberation Force TPLF အဖွဲ့ကထုတ်ပြန်ထားပါတယ်။ရေပြူမြို့နယ်ဇာဒီကျေးရွာဖုန်ကြီးကျောင်းမှာတက်ဆွေးနေတဲ့အကြမ်းဖက်စစ်သားတွေကိုဒီဇင်ဘာလ22ရက်နေ့က drone နဲ့ပုံကျဲတိုက်ခိုက်ခဲ့မှုအခြေအနေကိုဒီဇင်ဘာလ28ရက်နေ့မှထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာအကြမ်းဖက်စစ်ကောင်စီတပ်သား5ဦးသေဆုံးပြီး6ဦးထက်မနည်းထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ရှိတဲ့နေရာကိုသွားလာတာမျိုးမလုပ်ဖို့တဝဲပြည်သူလူမျိုးရေးတက်မတော် TPLF အဖွဲ့ကမြေတားရက်ခံထားပါတယ်။အဆိုပါတိုက်ခိုက်မှုကိုဒဝေပြည်သူ့လူမျိုးရေးတပ် TPLF နဲ့ TPLF Drone Team တို့ပါဝင်တဲ့တာဝကရစစ်ကြောင်းဘာထူအာမီရေဗျူပကဖနဲ့ဇင်ယောတက်စုရေဗျူတို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလပီရေစကြိုရေစကန်ကနေထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်မှု5ဦးပြင်းထန်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းရေစကြိုမြို့နယ်မြို့မရေစကန်းကနေလန်းကင်းယူဖို့ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်15ဦးကိုတိုက်ခိုက်ခဲ့ရာစစ်သား5ဦးပြင်းထန်ဒဏ်ရာရသွားတယ်လို့ရေစကြိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရေစကြိုပကဖကပြောပါရယ်အဲဒီစစ်ကောင်စီတပ်ဖွဲ့ကိုမနေ့ကဒီဇင်ဘာလ28ရက်နေ့မနက်9နာရီခန့်အချိန်မှာပြည်သူ့ကာကွယ်ရေးရဲဘော်တွေကရေစကြိုအထွက်မှာရှိတဲ့ဘတ်စုံချန်အနီးကနေကြားဖြတ်တိုက်ခိုက်ခဲ့တာလို့ဆိုထားပါရယ်ဒီတိုက်ခိုက်မှုမှာပြင်းထန်ဒဏ်ရာရသွားတဲ့စစ်သားတွေရဲ့တနက်တွေကိုပြည်သူ့ကာကွယ်ရေးဘော်တွေကောက်ယူဖို့စ조사ခဲ့ပေမယ့်နောက်ချံတပ်ဖွဲ့နဲ့ရေစကြိုမျိုးမရေစကန်ကနှစ်ဖက်ညက်ပြီးပြစ်ကူပေးတာကြောင့်ပြည်သူ့ကာကွယ်ရေးဘော်တွေအန်ဒီမဖြစ်အောင်ပြန်လည်ဆုတ်ခွာခဲ့ရတဲ့အတွက်ကြောင့်လက်နက်တွေမကောက်နိုင်ခဲ့ဘူးလို့အတည်ပြုထားပါတယ်။အဆိုပါတိုက်ခိုက်မှုကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရေစကြိုမျိုးနယ်ပကဖားနဲ့အတူပခုတ်ကူခရိုင်တပ်ရင်းအမှတ်9တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရည်စကြိုမျိုးနယ်မှာမနေ့ကဒီဇင်ဘာလ28ရက်နေ့မနက်9နာရီခန့်အချိန်မှာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကသားစီရွာကိုဝင်ရောက်စီးနင်းခဲ့တာကြောင့်ဒေသနေပြည်သူတွေထွက်ပြေးတင်းရှောင်ခဲ့ရပြီးတော့စစ်သားတွေနဲ့တိုးတဲ့ရွာသားတွေကိုလူသားတိုင်းအဖြစ်အသုံးပြုဖို့ဖမ်းဆီးထားကအိမ်နှလုံးမိရှုဖျက်ဆီးခံခဲ့ရတယ်လို့လည်းဒေသတွင်းသတင်းတွေအရသိရပါပါတယ်ခင်ဗျာ။ဆလဘီမြောက်ရီမျိုးမရဲစခန်းကို drone နဲ့တိုက်ခိုက်မှုရဲ3ဦးအပါအဝင်4ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မြောက်ရီမြို့မှာရှိတဲ့မြောက်ရီမြို့မှာရဲစခန်းကိုလက်နက်ကင်အဖွဲ့တစ်ခုက drone နဲ့ပုံကျဲတိုက်ခိုက်ခဲ့တာကြောင့်ရဲ3ဦးအပါအဝင်4ဦးဒဏ်ရာရသွားတယ်လို့ဒေသနေသူတွေနဲ့ဒေသတွင်းသတင်းတွေကဖော်ဆိုထားပါတယ်။မြောက်ရီမြို့မှာရဲစခန်းကိုအမည်မသိလက်နက်ကင်အဖွဲ့တစ်ခုကမနေ့ကဒီဇင်ဘာလ28ရက်နေ့ည9နာရီခွဲခန့်အချိန်မှာ drone နဲ့ပုံသီးချတိုက်ခိုက်ခဲ့တာလို့ဒေသတွင်းသတင်းတွေကိုဖော်ပြနေတဲ့မြောက်ရီမဲဆောက်မီဒီယာကဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်3ဦးနဲ့ရဲတပ်ဖွဲ့မိသားစုဝင်2ဦးဒဏ်ရာရသွားပြီးတော့မြောက်ရီစည်းရုံမှာဆေးကုသမှုခံယူနေရတယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုဟာဘယ်လက်နက်ကန်အဖွဲ့အစည်းကလုံဆောင်တယ်ဆိုတာဒီကနေ့ဒီဇင်ဘာလ29ရက်နေ့မနက်7နာရီဝန်းကျင်အထိထုတ်ပေါ်ပြောဆိုတာမရှိသေးပါဘူး။အခုလိုထုတ်ပေါ်ပြောဆိုတာမရှိသေးပေမဲ့ကော့ဘရာစစ်ကြောင်းကစစ်ကြောင်းမှုဘူစောကော်ကမြောက်ရီမျိုးကရဲတွေနဲ့အုပ်ချုပ်ရေးမှူးများအနေနဲ့ပြည်သူလူထုကိုဖမ်းဆီးငွေညစ်တာတွေမလုပ်ဖို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေဒီဇင်ဘာလ28ရက်နေ့ကသတိပေးထားပြီးတော့မလိုက်နိုင်တုံ့ပြန်တိုက်ခိုက်မယ်လို့ရေးသားထားပါတယ်။မြောက်ရီကရဲနဲ့အုပ်ကြီးစေအိမ်မှုတွေကိုနောက်ဆုံးသတိပေးမယ်။ပြည်သူကိုချင်းချောက်ငွေညစ်ဖမ်းဆီးနေတာတွေရက်တန်းကရက်တင်ပြီးနော်။သတိပေးထားတာမရက်ရင်တော့မွေရောက်အစိတ်ပြင်းနေဆိုတာခံစားရမယ်လို့ဘိုးစောကော်ကရေးသားဖော်ပြထားတာပါ။မြောက်ရီမျိုးမရဲစခန်းဟာ2023ခုနှစ်စက်တင်ဘာလ3ရက်နေ့တုန်းကလေကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့ drone နဲ့တိုက်ခိုက်တာခံခဲ့ရပူးပြီးတော့အဲ့ဒီအချိန်ကမြောက်ရီ KI အုပ်ချုပ်ရေးမှူးဦးစိုးတင့်အပါဝင်5ဦးသေဆုံးက12ဦးဒဏ်ရာရခဲ့တယ်လို့မှတ်တမ်းတွေအရသိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်ကနီမြို့နယ်ကရက်ရှည်စစ်ရှောင်နေတဲ့အိမ်အောင်စုတွေကိုကျပ်25သိန်းတန်ဖိုးရှိစားတောက်ကုန်နဲ့အိမ်သုံးပစ္စည်းများထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်။ စကိုင်းတိုင်းကဏီမြို့နယ်အတွင်းကာလရှည်စစ်ရှောင်နေရတဲ့အိမ်အောင်စုတွေကို25သိန်းတန်ဖိုးရှိစားတောက်ကုန်နဲ့အိမ်သုံးပစ္စည်းများထောက်ပံ့ပေးခဲ့တယ်လို့စကိုင်းပြည်သူဖေးမကူကွန်ရက်ကထုတ်ပြန်ပါတယ်စကိုင်းပြည်သူဖေးမကူကွန်ရက်အနေနဲ့ကဏီမြို့နယ်အတွင်းရေရှည်စစ်ရှောင်နေရသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ဖို့ကျပ်25သိန်းမတီလှူဒန်းခဲ့တာလို့သိရပါတယ်ဒီအလှူငွေကိုကဏီမြို့နယ်တာဝန်ခံအဖွဲ့ဖြစ်တဲ့ Global for Heroes အဖွဲ့ကအိမ်အောင်စု60ကျော်အတွက်အိမ်အောင်စုတစ်စုကိုကျပ်4000တန်ဖိုးရှိဆောင်း6နောင်ရေပုံးနဲ့ခောက်ဆွဲကြောက်တွေထောက်ပံ့ပေးခဲ့တယ်လို့ဆိုပါတယ်အခုလို့စစ်ရှောင်ပြည်သူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်တယ်ဆိုတာအလူရှင်တဦးချင်းတယောက်ချင်းစီရဲ့ခွန်အားတွေကြောင့်ဖြစ်ပြီးစကိုင်းတိုင်းအတွင်းကစစ်ရှောင်မိဘပြည်သူများအတွက်စကိုင်းပြည်သူဖေးမကူကွန်ရက်အဖွဲ့သားတွေကနိုင်ငံတာဝန်ကူမျှထမ်းပေးဖို့အသင့်ရှိနေပါတယ်လို့လည်းအသိပေးထားပါတယ်။စကိုင်းတိုင်းအတွင်းအမှန်တကယ်လိုအပ်တဲ့နေရာတွေကိုထိရောက်တဲ့အကူအညီပေးလိုသူများအနေနဲ့စကိုင်းပြည်သူဖေးမကူကွန်ရက်နဲ့ချိတ်ဆက်ကူညီနိုင်ကြောင်းမြေပြင်မှာရှိတဲ့ပြည်သူတွေထံရောက်အောင်ပို့ဆောင်ပေးမယ်လို့ထုတ်ပြန်ကြေညာထားပါတယ်။စကိုင်းပြည်သူဖေးမကူကွန်ရက်အဖွဲ့ဟာစကိုင်းတိုင်းအတွင်းကစစ်ပီးရှောင်တွေကိုကူညီထောက်ပံ့ပေးနေတဲ့အဖွဲ့ဖြစ်ပြီးစစ်ရှောင်ပြည်သူတွေကိုကျန်းမာရေးစောင့်ရှောက်မှုပေးတာနဲ့ကျောင်းသားကျောင်းသူတွေကိုစာရေးကိရိယာတွေထောက်ပံ့ကူညီတာတွေလှုပ်ဆောင်ပေးနေတဲ့လူမှုအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်တော်လရင်ကာလ3နှစ်အတွင်းစီရေးမစ်ရှင်အကြိမ်60ပေါ်ဆောင်နိုင်ခဲ့တယ်လို့ Duck Shadow မြို့ပြပျောက်ကြားတပ်ဖွဲ့ပြောတဲ့သတင်းကိုတင်ပြပေးပါမယ်ရွေးဦးတော်လိုင်းကာလ3နှစ်အတွင်းစီရေးမစ်ရှင်အကြိမ်60ပေါ်ဆောင်နိုင်ခဲ့တယ်လို့ Duck Shadow မြို့ပြပျောက်ကြားတပ်ဖွဲ့ကပြောပါတယ်။ဒီဇင်ဘာ29ရက်နေ့ကကြာရောက်တဲ့ Duck Shadow မြို့ပြပျောက်ကြားတပ်ဖွဲ့မြို့ပြတော်လန်မှု3နှစ်ပြည့်နေ့မှာအခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။3နှစ်တာကာလအတွင်းမြို့ပြတွေမှာရှိတဲ့စီရေးပြစ်မှတ်အုပ်ချုပ်ရေးပြစ်မှတ်စီးပွားရေးပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီးမစ်ရှင်ပေါင်း60ကျော်ပေါ်ဆောင်နိုင်ခဲ့တယ်လို့အသိပေးထားပါတယ်။ဒီ3နှစ်တာကာလအတွင်းအခက်ခဲပေါင်းစုံနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရပြီး Duck Shadow UG အဖွဲ့ကရဲဘော်အချို့ဖမ်းဆီးထိန်းသိမ်းခံရတာကိုလက်အင်ကဆုံးရှုံးခဲ့ရတာနဲ့အသက်ပေးခဲ့ရသူတွေရှိခဲ့တယ်လို့သိရပါတယ်။မြို့ပြရဲ့နေရာတိုင်းမှာ Duck Shadow UG ရဲဘော်တွေရှိနေပြီးမြို့ပြမစ်ရှင်တွေဆက်လက်ပေါ်ဆောင်နိုင်ဖို့ကြံရှိနေတဲ့မြို့ပြပျောက်ကြားရဲဘော်တွေနဲ့အကောင်းဆုံးဖြစ်အောင်ပြင်ဆင်နေတယ်လို့လည်းပြောပါတယ်။Duck Shadow UG ရဲဘော်တွေဟာမြို့ပြပြည်သူတွေနဲ့အနီးဆုံးမှာအမြဲတမ်းရှိနေပြီးကြာရတာဝန်ထမ်းဆောင်ရင်းတော်လန်ရေးပြီးဆုံးတဲ့အထိအာဏာရှင်တွေအမြင့်ပြတ်တဲ့အထိတော်လန်သွားမယ်လို့ကတိပြုထားပါတယ်ခင်ဗျာဆက်လက်ပြီးဒေါခင်ကြီးကွယ်လွန်ခြင်း36နှစ်ပြည့်အထိမ်းအမှတ်စွမ်းကတ်အလူနိုင်ငံတကာရောက်မြန်မာများကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်မြန်မာပြည်ဤအမျိုးသားကောင်းဆောင်ဦးအောင်ဆန်းဤဇနီးမြမောက်ခေမြန်မာပြည်ဤဒီမိုကရေစီကောင်းဆောင်နဲ့အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဤမိခင်ကြီးဒေါခင်ကြီး1988ခုနှစ်ဒီဇင်ဘာ29ရက်နေ့ကကွယ်လွန်ခဲ့ခြင်း36နှစ်ပြည့်အထိမ်းအမှတ်တရဖြစ်ခြင်းနဲ့စွမ်းကတ်အလှူကိုနိုင်ငံတကာရောက်မြန်မာပြည်သူများကမိမိတို့ရောက်ရှိနေထိုင်ရာမြို့ရွာများမှာစုဝေးကျင်းပခဲ့ကြတယ်လို့သိရပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်ဘေးအေရီးယားရှိအောက်ကလန်မြန်မာဖုံးတော်ကြီးကျောင်းမှာမြန်မာຫນွေဦးတော်လန်ရေးတက်ကြွလှုပ်ရှားသူများစုဝေးပြီးစွန့်ကြွေးအလူအထိမ်းအမှတ်ပွဲတစ်ခုဒီဇင်ဘာ28ရက်နေ့မနက်ခင်းမှာကျင်းပခဲ့ပါတယ်။နယူးယောက်မြို့တော်မှာလည်းအလားတူစုဝေးကျင်းပခဲ့ကြတယ်လို့လည်းဆိုပါတယ်။မတရားအကျဉ်းကျထောင်ချဖမ်းဆီးခြင်းခံထားရတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တကွနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့မြန်မာပြည်သူများအားလုံးစစ်အာဏာရှင်လက်အောက်မှအမြန်ဆုံးတွန်းလှန်လွတ်မြောက်စေရေးအတွက်စုဝေးပြီးကောင်းမှုများပြုလုပ်ပြီးစူတောင်းခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဘောလခဲမျိုးမရဲစခန်းကရဲနှူးလက်နက်ခဲယမ်းများနဲ့အတူအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။ဘောလခဲမျိုးမရဲစခန်းကရဲနှူးလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတယ်လို့ဘောလခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ BPDF ကပြောပါရယ်။ဘောလခဲမျိုးမရဲစခန်းကရဲတပ်ချက်ကြီးတဦးနဲ့ရဲတပ်ချက်တဦးဟာအခုဒီဇင်ဘာလအတွင်းအလင်းဝင်လာတာလို့ဆိုပါရယ်။ရဲတပ်ချက်ကြီးဟာ AKM-22 တလက် AKM-22 ဂျီပေါက်3ခု 7.62 ဂျီ60တောင်းနဲ့အလင်းဝင်လာတာဖြစ်ပြီးရဲတက်ချက်ကတော့ G3 G ပေါက်၄ခု 7.62 G3 G 400တောင်းနဲ့အတူဒီဇင်ဘာ18ရက်နေ့မှာဘောလခဲပြည်သူ့ကာကွယ်တပ်ဖွဲ့ BPDF ထံဝင်ရောက်ခုလုံခဲ့တာလို့အသိပေးပါတယ်။အခုလိုပြည်သူ့ဘက်ရက်တီပြီးအလင်းဝင်လာတဲ့ရဲနှူးကိုလုံခြုံစိတ်ချရတဲ့လွတ်မြောက်နယ်မြေကိုပို့ဆောင်ထားတယ်လို့သိရပါတယ်။ပြည်သူ့ဘက်ရက်တီပြီးအလင်းဝင်လို့တဲ့စစ်သားနဲ့ရဲတွေအနေနဲ့ဘောလခဲပြည်သူ့ကာကွယ်တပ်ဖွဲ့ BPDF ထံဆက်သွယ်စုံစမ်းနိုင်ပြီးလက်ခံကြိုးဆိုသွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်နာမခတက်နယ်ကထွက်ပြေးလာတဲ့စစ်သား2ဦးကိုဖမ်းဆီးထိန်းသိမ်းကာမုံရွာပကဖထံလွှဲပေးတဲ့သတင်းကိုတင်ပြပေးပါမယ်။ စကိုင်းတိုင်းမုံရွာမြို့မှာအခြေဆိုင်တဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်နမခတက်နယ်ကထွက်ပြေးလာတဲ့စစ်သား2ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးမုံရွာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့မုံရွာပကဖထံလွှဲပြောင်းပေးထားတယ်လို့ချောင်းဦးပကဖတိုက်ခိုက်ရေးတပ် CHUPDF ကဒီနေ့ဒီဇင်ဘာ29မှာထုတ်ပြန်ပါတယ်အဲ့ဒီတပ်သား2ဦးဟာဒီဇင်ဘာ26ရက်နေ့ကထွက်ပြေးလွတ်မြောက်လာတာဖြစ်ပြီးစစ်ရေးလှုပ်ရှားမှုပြုလုပ်နေတဲ့ချောင်းဦးပကဖတိုက်ခိုက်ရေးတပ် CHUPDF တပ်ဖွဲ့တဲ့Special Force 11 LPDF, DDJ LPDF အဖွဲ့တို့ကတွေ့ရှိထိန်းသိမ်းခဲ့တာလို့ဆိုပါတယ်။လက်ရှိမှာနမခတပ်နယ်ကထွက်ပြေးလွတ်မြောက်လာတဲ့စစ်သား2ဦးကိုသူတို့နဲ့အတူပါလာတဲ့ဖုန်းတစ်လုံးနဲ့အတူတပ်ဆိုင်ရာနယ်မြေကန်ဖြစ်တဲ့မုံရွာမြို့နယ်ပကဖထံကျမ်းမာရေးကောင်းမွန်စွာနဲ့အနန္ထားတယ်လို့အသိပေးပါတယ်။ဒီစစ်သား2ဦးဟာလက်နက်တွေနဲ့အတူထွက်ပြေးလွတ်မြောက်လာတာဖြစ်တဲ့အတွက်သူတို့နဲ့အတူပါလာတဲ့ MA5 မျိုးစားပစ္စတိုတစ်လက်ကိုမမကြီး900 380 G တောင်းနဲ့ပစ္စတို8တခုကိုပူပေါင်းအဖွဲ့ကထိန်းသိမ်းခဲ့တယ်လို့ချောင်းဦးပကဖတိုက်ခိုက်ရေးတပ် CHUPDF ကထုတ်ပြန်ထားပါတယ်။မုံရွာခရိုင်အတွင်းကချောင်းဦးနယ်မှာစစ်အုပ်စုနဲ့တော်လှန်ရေးတပ်တွေကြားထိတွေ့တိုက်ပွဲတွေမကြာခဏဖြစ်နေပြီးစစ်အုပ်စုဘက်ကလက်နက်ကင်တွေကိုဖမ်းမိတာအလင်းဝင်တာတွေရှိတယ်လို့ဒေသတော်လှန်ရေးအင်အားစုတွေထံကနေသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio NUG မှာဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော့ဝေမင်းခန့်ရေးသားထားပြီးလွတ်လပ်ຫນွေဥဖတ်ကြားထားတဲ့ပညာရှိတွေငင်းခုန်ဖို့ဆိုတဲ့တော်လိုင်းရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ပညာရှိတွေငင်းခုန်ဖို့ငါတို့ရဲ့စန့်ကျင်မှုကမြင့်မူတောင်ကိုဈီးစေနဲ့ပေါက်တာဆိုတော့စင်ပိုက်ကိုချင်ကိုက်တလောက်ပဲရှိမှာဘောလို့လောင်ပြောင်းနှိမ့်ချခဲ့ကြတယ်။ငါတို့ကိုအထင်သေးတာဟာငါတို့အောင်ပွဲခံဖို့အတွက်ကြီးမားတဲ့အထောက်ပံ့ဖြစ်ကြောင်းငါတို့ရဲ့ရန်သူတွေငါတို့ကိုဝေဖန်သူတွေမသိတာကငါတို့ရတဲ့ဆုလက်ပဲသူ့လို့သူ့လို့ကို့လို့ကို့လို့ဆိုသလိုငါတို့လို့ငါတို့လောက်ရမယ်ဆိုတဲ့တရားချူမှာငါတို့ပျော်မွေ့ခဲ့ကြတယ်ငါတို့ရဲ့ရှေ့အလံဖြူများစွာထောင်ခဲ့တယ်သူတို့ရဲ့ဥကောင်းတွေကငိုက်ကြလို့သူတို့ရဲ့ဒူးတွေကိုွေးညွှတ်လို့ဒါကဘာမှမလုပ်ဘဲရလာတဲ့ဆန်းကျဲတဲ့ကံတရားလူများကောက်ချက်ဆွဲအောင်မလားကောက်ချက်ဆွဲအောင်မလားမြင့်မြင့်ပုံနာတို့တိမ်ဖြင်းသူတို့ဆက်လက်ရီမောနိုင်ပါစေပညာရှိများလွတ်လပ်စွာငင်းခုန်ကြပါလေဝင်းမင်းခိုင်
ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော်လန်ရေးဆောင်ပါအစီအစဉ်မှာ2024ခုနှစ်တနစ်တာဖြစ်ရများနှစ်လိုအမည်ရတဲ့မြန်မာຫນွေဦးခရိုနီကယ်ဒီဇင်ဘာ28မြင်ကွင်းမိုးမခဆောင်ပါကိုပူပူကဖတ်ကြားပြီးသွားမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာຫນွေဦးခရိုနီကယ်ဒီဇင်ဘာ28မြင်ကွင်း2024ခုနှစ်တနစ်တာဖြစ်ရများနှစ်2024ခုနှစ်စံပိုင်းဇန်နဝါရီလကစပြီးလက်အတန်ကြာစီဆိုင်မျိုးနဲ့၎င်းနယ်တဝိုက်တိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒေသခံထောင်ပေါင်းချီနေအိမ်တွေကနေတိမ်းရှောင်ခဲ့ကြရတာဖြစ်ပါတယ်2024ခုနှစ်စံပိုင်းကစတင်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူနေအိမ်ရာထောင်ချီပျက်စီးဆုံးရှုံးခဲ့ကြရသလိုပအိုးဒေသကဒေသခံတွေတံပိုးထားကြတဲ့ဘာသာရေးအဆောက်အုံဘုံတော်ကြီးကြောင့်အများပြားလဲလေးကြောင်တိုက်ခိုက်မှုတွေကြောင့်ပျက်စီးခဲ့ရခြင်းဟာလူမှုအတိုင်းဝိုင်းရဲ့တံမိုးထားရတဲ့အဆောက်အအုံရင်ကျေးမှုလက်ရာတွေဆုံးရှုံးကြရတဲ့သဘောလို့ကောက်ချက်ချနိုင်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနယ်ကင်းနီပြည်လိုက်ကော်မျိုးတို့အကြားမှတည်ရှိတဲ့ပအုပ်ဒေသမှာ PNLO PNLA ပအုပ်အမျိုးသားလွတ်မြောက်ရေးအစည်းအရုံးပအုပ်အမျိုးသားလွတ်မြောက်ရေးတံမတော်အပြင်စစ်ကောင်စီနဲ့မဟာမိတ်ဖွဲ့ထားတဲ့ PNO PNA ပအုပ်အမျိုးသားအစည်းအရုံးပအုပ်အမျိုးသားတံမတော်2009ခုနှစ်နောက်ပိုင်းနေကြားဆောင်တက်အဖြစ်အသွင်ပြောင်းလဲပြီးလူအင်အားငွေကြေးအင်အားကြီးကြီးမားမားနဲ့လှုပ်ရှားနေတာလည်းဖြစ်ပြီးစစ်ကောင်စီရဲ့ထောက်ပံ့မှုနဲ့လူသစ်ဆူဆောင်းတာလက်နက်တပ်စင်နာတွေကို2024ခုနှစ်ထဲမှာလှုပ်ဆောင်နေခဲ့တာဖြစ်ပါတယ် PNA PNO ကပအိုးဒေသမှာစစ်သားဆူဆောင်းရမှာအင်အား1000ကနေ3000အထိဆူဆောင်းရရှိခဲ့တယ်လို့တည်ရင်နဲ့ဆူဆောင်းခံရတဲ့ယူနီဖောင်းဝတ်လူငယ်တွေရဲ့ဓာတ်ပုံတွေပါဝင်နေစုဝေးတဲ့အခမ်းအနားအကြောင်းသတင်းတွေမှာဖော်ပြခဲ့ကြတာလည်းတွေ့ရပါတယ် ဆီယာနာသိမ်းပြီးနောက်၃နှစ်ကျော်ကာလအတွင်းရှမ်းပြည်နယ်တောင်ပိုင်းပအိုးလူမျိုးတွေနေထိုင်ကြတဲ့ဒေသတွေမှာစစ်ကောင်စီတပ်နဲ့ပူးပေါင်းနေ PNA နဲ့ PNLA တို့အကြားလက်နက်ကင်တိုက်ပွဲတွေဖြစ်ပေါ်လာမဲ့အခင်းကျင်းတွေလည်းပုံမမြင်တွေ့လာရတဲ့အနေအထားလို့ဆိုရမှာဖြစ်ပါတယ်။2024ခုနှစ်ထဲမှာ KNDP အနေနဲ့တော့လိုက်ကော်မျိုးသိမ်းတိုက်ပွဲအစပိုင်းမှာအောင်ပွဲရရှိခဲ့ပြီးနှစ်လယ်ပိုင်းမှာတော့လိုက်ကော်မျိုးကိုအပီးတိုင်းသိမ်းယူနိုင်ရေးထက်ရှမ်းမြောက်မှာဖြစ်ပွားနေတဲ့လာရှိုမျိုးနဲ့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်သိမ်းယူတဲ့တိုက်ပွဲတွေမှာ KNDF တပ်ဖွဲ့တွေလည်းပူးပေါင်းပါဝင်ခဲ့ကြပြီး KNDP ကနယ်မြေသိမ်းမြို့သိမ်းတိုက်ပွဲတွေထက်ရှမ်းမြောက်ဒေသစီးရင်အင်အားတစုတစည်းတဲ့ပူးပေါင်းတိုက်ခိုက်မှုကိုဦးစားပေးလှုပ်ဆောင်ခဲ့ကြတဲ့အနေအထားလို့အချို့သောသတင်းဖော်ပြမှုတွေအရသဘောပေါက်နားလည်ကြရပါတယ်။2024ခုနှစ်မေလထဲမှာ KND တော်လှန်ရေးတပ်တွေအနေနဲ့ဖားဆောင်မြို့ကိုသိမ်းယူခဲ့တဲ့စီးရေအောင်မြင်မှုတွေရရှိခဲ့တာဖြစ်ပါတယ်။2024ခုနှစ်ထဲမှာ KND ပြည်အနေနဲ့ကြုံရတဲ့သဘာဝဘေးအန္တရာယ်ကတော့မြန်မာနိုင်ငံအချို့ဒေသတွေနဲ့အတူမိုးနောက်ပိုင်းရာသီမိုးတဲထန်စွာရွာသွန်းမှုကြောင့်ရေကြီးတဲ့သဘာဝဘေးအန္တရာယ်ကိုလိုက်ကော်မျိုးကရက်ွက်တွေလာနေချီခံစားကြရတာဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားမှုတွေကြောင့်ပျက်စီးနေတဲ့လိုက်ကော်မျိုးဟာရေပင်းနဲ့ထပ်မံကြုံကြရပြီးလက်နက်ကင်တပ်တွေရဲ့ကန့်သတ်ပိတ်ဆို့မှုကြောင့်လူမှုအချင်းချင်းအကူအညီပေးတာတွေလည်းရယူခွင့်မရှိကြတဲ့အနေအထားနဲ့ရင်ဆိုင်ခဲ့ကြရတာတွေ့ရပါတယ်။KNDP အနေနဲ့မြန်မာနိုင်ငံရဲ့လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့အခြားသောဒေသတွေလိုလေကြောင်းပုံကျဲတိုက်ခိုက်မှုတွေကိုလည်းရင်ဆိုင်ကြုံတွေ့ခဲ့ကြရပြီးအရက်သားတွေသေဆုံးရတာနေအိမ်တွေပျက်စီးဆုံးရှုံးမှုတွေနဲ့လည်းရင်ဆိုင်ကြုံတွေ့ကြရတာဖြစ်ပါတယ်။2024ခုနှစ်အတွင်းကရင်ပြည်မှာတော့ကော့ဂရိတ်မြို့သိမ်းယူဖို့တိုက်ခိုက်မှုတွေလာနေချေကြာမြင့်ခဲ့တဲ့ဖြစ်ရပ်မတ်လနဲ့ဧပြီလတွေမှာတင်ငန်းညီနောင်ကြေးရွာအနီးကတက်ရင်စခန်းမြဝရီမြို့သိမ်းတိုက်ပွဲသို့မဟုတ်ထိုင်းမြန်မာနယ်စပ်နန္ဒမိတ်တရားအမှတ်နှစ်အနီးသတင်းပတ်နဲ့ချီခုခံတိုက်ခိုက်မှုတွေနဲ့တာအင်းစိတ်ကြီးမြို့နယ်ကစပယ်ကူတရားမွန်ပြည်နယ်ဖျားသုံးစုတန်ဖြူစရက်လမ်းကြောင်းပေါ်ကအနမ်းပြည်ဖြူဟာစတဲ့စခန်းသိမ်းယူဖို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်နဲ့ထိုင်းနိုင်ငံနယ်စပ်ကုန်သွယ်ရေးအချက်အချာမျိုးဖြစ်တဲ့မြဝရီမြို့ကိုသိမ်းယူဖို့ KNLA နဲ့ PDF ပူးပေါင်းတပ်တွေရဲ့ကြိုးပမ်းမှုတွေကနှစ်ဆန်းကာလတွေမှာပေါ်ထွက်လာပြီးတင်ငန်းညီနောင်အနီးကတပ်ရင်းတွေကိုသတင်းပတ်ကြားထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးနောက်တပ်ရင်းစခန်း၃ခုထပ်မံသိမ်းယူနိုင်ခဲ့ကကော့ဂရိတ်နဲ့မြဝရီကိုမြေပြင်ကလာမဲ့စစ်ကောင်စီစစ်ကူတွေကိုလည်းကြားဖြတ်ဟန်တာတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။မြောက်ရီမြို့တင်းယူရေးမှာတော့ရခင် BDF လို့ခေါ်ဆိုပြီးမကြခင်ကာလကမှစစ်ကောင်စီရဲ့နေသားဆောင်တပ် BDF အဖြစ်ကနေ Caring Nation နဲ့ Army အမည်ပြောင်းခဲ့တဲ့ဘူစောချစ်သူဦးဆောင်တဲ့အဖွဲ့ရဲ့ရည်တည်ချက်စီရေးအရကစားမှုက KNU KNLA ဖို့မြောက်ရီမြို့တင်းယူနိုင်ရေးမှာလမ်းကြောင်းပြောင်းလဲခဲ့ရတာဖြစ်ပါတယ်။ကရင်ပြည်နယ်ထဲကလက်နက်ကိုင်အဖွဲ့တွေအကြားလူမျိုးရေးရတော်၎င်းစီရေးရတော်၎င်းအမျိုးမျိုးသောရှုထောင့်တွေငရမဲ့အကြောင်းချက်တွေကြောင့်မြဝရီမျိုးကိုစစ်ကောင်စီလက်ထက်ကတိမ်းယူနိုင်ခြင်းမရှိဘဲ KNA အဖြစ်နဲ့ BGF လက်နက်ကိုင်တွေရဲ့ထိန်းချုပ်မှုအောက်မှာလက်ရှိအခြေအခြေရှိနေတဲ့အနေအထားလည်းဖြစ်ပါတယ်။မွန်ပြည်နယ်မှာတော့မွန်ပြည်သက်ပါတီကနေမွန်ပြည်သက်ပါတီအာဏာရှင်စန့်ကျင်ရေးအဖွဲ့ဆိုတဲ့အဖွဲ့ခွဲအသစ်ခွဲထွက်ခဲ့ပြီးNMSP အဖွဲ့ရဲ့အထွေထွေအတွင်းမှုအပါအဝင်အချို့သောသူတွေကခွဲထွက်တဲ့အဖွဲ့မှာပါဝင်ခဲ့ကြပြီးလက်အနေငယ်အကြမ်းမှာမွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကမွန်လူမျိုးတွေအများစုနေထိုင်ကြတဲ့ဂျိုင်းမြင့်နယ်ပြည်ကဓမ္မတကြီးရွာကိုတိုက်ခိုက်သိမ်းယူဖို့စ조사ခဲ့ကြပြီးစစ်ကောင်စီဘက်ကပြန်လည်ခုခံမှုမြစ်တောင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေနဲ့ကြေးရွာမီးလောင်ကျွမ်းခဲ့တဲ့အဖြစ်ပြက်တွေဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်ရဲ့မြို့နယ်တွေထဲကရေးမြို့နယ်တိုက်ထူမြို့နယ်နဲ့တထုံမြို့နယ်တွေထဲမှာတော့ဒေတာလိုက်ဖွဲ့စည်းလှုပ်ရှားနေကြတဲ့ PDF အဖွဲ့တွေ KNLA နဲ့ပူးပေါင်းပြီးတိုက်ခိုက်မှုတွေရှိနေပေမယ့်မျိုးတွေတက်ရင်တွေတက်စကန်တွေသိမ်းယူနိုင်တဲ့အနေအထားမျိုးတော့မဟုတ်ကြတာတွေ့ရပါတယ်။မွန်ပြည်နယ်ရဲ့အချို့သောမြို့နယ်နယ်မြေတွေက KNLA ရဲ့လှုပ်ရှားတဲ့ဒေတာတွေဖြစ်ပြီး MNSP မွန်ပြည်သက်ပါတီနဲ့လက်နက်ကိုင်အဖွဲ့ကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေထဲမှာစစ်ကောင်စီနဲ့ခုချိန်ထိတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါရဲ့ရှင်။
Radio NUG မှာဆက်လက်အတန်လွှင့်နေပါတယ်။အခုတစ်ခါမှာတော့တော်လန်ဤတီဂီတာအစီအစဉ်မှာຫນွေဦးချစ်သူရေးသားထားပြီးတော့ကိုပေါ့တီဆိုထားတဲ့ຫນွေဦးဂီတာဆိုတဲ့တော်လန်ဤတီသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်မှာပြောင်းလဲဆိုထားပါပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများက ဆူတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်